ချင်းပြည်နယ်မှာလည်းနေရက်စွန့်ပြေးနေကြရတဲ့ပြည်သူတို့ချို့ပြန်စရာအိမ်မရှိတော့တဲ့အခြေအနေကြုံနေကြပါတယ်။ချင်းပြည်နယ်ဖလန်းဟာခါလန်တလျှောက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကြားမှာဇူလိုင်လ16ရက်နေ့အထိ12ရက်ကြာတိုက်ပွဲတွေဖြစ်ပွားခဲ့လို့အိုးအိမ်ဆွန့်ထွက်ပြေးနေကြရတဲ့ဒေသခံ2000နီးပါးရှိနေပါတယ်။အခုတိုက်ပွဲအခြေအနေတွေတည်ငြိမ်စပြုလို့ရွာသူရွာသားတချို့ရွာတွေကိုပြန်လာကြပြီမဲ့တချို့ကရွာလုံးကျွတ်နီးပါးနေအိမ်တွေမိရှုခံခဲ့ရလို့နေစရာမရှိတော့တဲ့အဖြစ်ကြုံနေကြရပါတယ်။ချင်းပြည်နယ်ကပြည်တွင်းဒုက္ခသည်တွေရင်ဆိုင်နေကြရတဲ့အခက်အခဲအကြောင်းတွေကိုရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလေးမှဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ဖလန်းဟာခါလန်တလျှောက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ပေါင်းစုတွေကြားဇူလိုင်လ16ရက်ပြီးခဲ့တဲ့စနေနေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စနေရက်ကြာအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပြီးအဲ့ဒီအနီးဝန်းကျင်ကရွာတွေမှာနေထိုင်သူတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။အခုချိန်မှာပစ်ခတ်မှုတွေမရှိတော့ပေမဲ့နေအိမ်စွန့်ထွက်ပြေးကြသူအားလုံးကတော့ပြန်မလာနိုင်သေးဘူးလို့ချင်းအမျိုးသားကာကွယ်ရေးတပ်ဖွဲ့ CNO CNDF ပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါတယ
်။အခုကတော့ဘလို့ဆင်ဟာကာဖလန်လမ်းမကြီးတော့ဟာမရှိတော့ဘူးလို့ပဲပြောမှာအစီအစီအခြေအနေကတော့အခုသူတို့တွေအဟာခါရောက်သွားပြီဆိုတော့ရွာသူရွာသားတွေကတော့တချို့တွေကဒီပြန်ဝင်ကြပြီရွာတဲကူတချို့ဒီဟိုဟာတွေကတော့ဒီတားကြီးရောကတော့အကုန်လုံးလို့မီးရှို့လို့တော့ခါကြတော့သူတို့တွေမြို့ထဲကိုမြို့ထဲမှာဝင်နေကြတယ်ဗျ။
တိုက်ပွဲကလာအတွင်းစစ်ရှောင်သူဦးရေ2000နီးပါးလောက်ရှိခဲ့တယ်လို့ပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းတစ်လျှောက်ကကျေးရွာတချို့မှာလူတွေအိမ်တော်တော်များများမိရှုခံခဲ့ရပါတယ်။ဖလန်းမြို့နယ်တောင်ကျေးရွာမှာဆိုရင်တရွာလုံးနီးပါးမိရှုခံရလို့လူတွေအိမ်၄လုံး၊ဖျားကြောင်းအဆောက်အဦတစ်လုံး၊စာသင်ကျောင်းတစ်ကျောင်းနဲ့စည်ရင်းနေအိမ်တစ်လုံးသာကျန်ခဲ့တယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားကြပါတယ်။ဖလန်းလမ်းကြောင်းတစ်လျှောက်တိုက်ပွဲဖြစ်နေချိန်ဒေသခံတွေကအနီးဝန်းကျင်ကဘေးလွတ်နိုင်မဲ့နေရာတွေမှာသာယာယီပုန်းခုခဲ့ကြတာပါ။
ယာယီတဲနဲ့ပေါ်နေကြတယ်တောင်ယာတွေမှာနေကြတယ်လို့ပြောပုံစံမျိုးနဲ့နေကြတော့ဒီစစ်ကောင်စီတွေဟိုရွာထဲမဝင်တော့သူတို့ရွာထဲကိုပြန်ဝင်ပြန်နေကြတယ်အဲ့လိုမျိုးယာယီသဘောပုံစံမျိုးနဲ့ပြေးကြတာပေါ့ဟုတ်ကဲ့စစ်ရှောင်ကြတယ
်ကလေးဖလန်းလမ်းကြောင်းတစ်လျှောက်ချီတက်လာတဲ့စစ်ကောင်စီရင်တန်းဟာခဘက်ကိုရောက်သွားလို့ဖလန်းဘက်မှာအခြေအနေတွေတည်ငြိမ်စပြုပေမဲ့လည်းအချိန်မရွေးတိုက်ပွဲပြန်ဖြစ်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်
ဒီကလေးဖလန်းလမ်းမကြီးမှာသူတို့စခန်းချထားတဲ့တကူရှိတယ်။တည်ငြိမ်နာကြီးရောလည်းမဟုတ်ဘူး။သူကအဲ့ဒါလည်းပဲပဲချင်းလို့ဆိုပြစ်ခတ်မှုတွေရှိနေတဲ့အခြေအနေမှာတော့ရှိသေးတယ်ဟုတ်ကဲ့
။ချင်းပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကကြာဆုံးသူ45ဦးထပ်မကရှိခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့2ဦးသေဆုံးပြီး14ဦးဒဏ်ရာရခဲ့တယ်လို့ချင်းအမျိုးသားအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်ရှင်။